ီတစ်ပတ်မှာတော့တောင်သူတွေရဲ့ဘဝဖွံ့ဖြိုးတိုးတက်မှုအတွက်လိုအပ်ချက်တွေနဲ့ပတ်သက်ပြီးဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။တောင်သူတွေရဲ့ဘဝမြင့်တက်လာမှလယ်ယာလုပ်ငန်းလည်းအဆင့်မြင့်လာမှာဖြစ်တာကြောင့်အစိုးရအနေနဲ့လယ်သမားဘဝအဆင့်မြင့်ရေးကိုဦးစားပေးလှုံ့ဆော်ပေးဖို့လိုအပ်မှာဖြစ်ပါတယ်။မကြခင်ကပြုလုပ်တဲ့လွှတ်တော်အစည်းအဝေးတစ်ခုမှာလည်းတာဝန်ရှိသူတဦးကလေယာကဏဖွံ့ဖြိုးတိုးတက်ရေးအတွက်လေယာအခြေခံစက်မှုလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့အပါအဝင်ခေတ်မီစိုက်ပျိုးထုတ်လုပ်မှုတွေစောင့်ရွက်နိုင်ဖို့အတွက်ပြည်ပနိုင်ငံတွေကနေဤပညာတွေနဲ့ရင်းနှီးမြှုပ်နှံမှုတွေပူးပေါင်းဆောင်ရွက်နေတယ်လို့သိရပါတယ်။အထောက်ပံ့စီမံကိန်း20ခုအတွက်ဒေါ်လာ88တန်းကျော်နဲ့စောင့်ရွက်နေပြီးစီမံကိန်း4ခုကိုပြည်ပချင်းငွေဒေါ်လာတန်း380ကျော်နဲ့ဆောင်ရွက်မယ်လို့လည်းပြောကြားခဲ့ပါတယ်။လက်ရှိမှာအဆင့်မြင့်လေယာတွေကိုသာဖော်ထုတ်ဖို့လှုပ်ဆောင်နေတာမျိုးတွေပဲတွေ့နေရပြီးအခြေခံကြတဲ့တောင်သူတွေရဲ့ဘဝဖွံ့ဖြိုးတိုးတက်ရေးတွေကိုဆောင်ရွက်ဖို့ပါလာတာမတွေ့ရပါဘူး။ကားလမ်းမကြီးတွေနဲ့နီးတဲ့လေယာမြေတွေကိုအဆင့်မြင့်ဖော်ထုတ်လုပ်ကင်လာတာဟာစက်ရုံတွေတိဆောက်ဖို့လေမြေတွေဈေးကောင်းလာတဲ့အနေအထားပဲရှိလာပါမယ်။လေယာထွက်ကုန်ပစ္စည်းကိုတကယ်ထုတ်လုပ်နေတဲ့လေကွင်းပြင်တွေကတောင်သူတွေရဲ့ဘဝအဆင့်မြင့်အောင်လုံမပေးနိုင်သေးသ၍လေယာမြေအဆင့်မြင့်နာဟာတကယ်အဆင့်မြင့်နာမဟုတ်ပဲဟန်ပြလေယာမြေအဆင့်မြင့်နာမျိုးပဲဖြစ်လာနိုင်ပါတယ်။လေယာကဏမှာအဆင့်မြင့်တဲ့လေယာမြေတွေဖော်ထုတ်ပြီးပြီဆိုရင်ဒေသခံလေသမားအသေးတွေကမပိုင်တော့ပဲကုမ္ပဏီတွေနိုင်ငံသားနဲ့ဖက်ဆက်လုပ်ကင်သူတွေသာပိုင်ဆိုင်သွားပြီးတကယ်ဒေသခံလေသမားကလေယာလုပ်ငန်းလက်မဲ့ဘဝရောက်သွားကြရပါတယ်။တောင်သူတွေရဲ့ဘဝတိုးတက်ဖို့ဆောင်ရွက်ရမှာလိုအပ်ချက်တွေကိုအတွင်းကျကျလေ့လာပြီးဆောင်ရွက်ပေးဖို့လိုအပ်မှာဖြစ်ပါတယ်။အပေါ်ရန်အပြတ်ကောင်းရုံဆောင်ရွက်ကြမယ်ဆိုရင်တော့အောင်မြင်နိုင်မှာမဟုတ်ပါဘူး။အချိန်ကာလဘလောက်တိုင်းတာထိဆောင်ရွက်ရမလဲဆိုတာကတော့အစိုးရရဲ့လှုပ်ပေးနိုင်စွမ်းပေါ်မှာမူတည်ပါလိမ့်မယ်။တောင်သူတွေရဲ့ဘဝဖွံ့ဖြိုးတိုးတက်မှုအတွက်ဆောင်ရွက်တဲ့နေရာမှာအဓိကလိုအပ်နေတဲ့အခြေခံအဆောက်အုံတွေပြင်ဆင်ဖြည့်ဆွက်နိုင်ဖို့လိုအပ်ပါတယ်။ဒါအပြင်နေပြည်တော်မှာလုပ်နေတဲ့ဧက900ဆံပြခွက်လိုရေစည်းရေလာကောင်းအောင်လမ်းတွေကောင်းအောင်လျှက်စမီးတွေရအောင်ဆောင်ရွက်ပေးသင့်ပါတယ်။စိုက်ပျိုးစရိတ်ချေးတဲ့နေရာမှာလည်းတဧကကြက်တသိန်းအစားလောက်ငှအောင်ထုတ်ချေးပေးသင့်ပါတယ်။တောင်သူတွေမှာစိုက်စရိတ်မလုံလောက်တော့အပြင်တိုးတွေနဲ့ဆွဲသုံးကြရပါတယ်။နှစ်ရှည်ချင်းငွေမဟုတ်တာကြောင့်အစိုးရချင်းငွေကိုအချိန်မီပြန်ဆက်ဖို့အတွက်ငွေကိုခိုကချီဒီကချင်းနဲ့အကျွေးချလဲလဲနေတဲ့အနေအထားကရုံးမထွက်နိုင်ရပါဘူး။တောင်သူတွေနှစ်စဉ်ကြုံနေရတာကရာသီဥတုဖောက်ပြန်တဲ့ကိစ္စပါ။တနိုင်ငံလုံးအနေနဲ့ရာသီဥတုကြောင့်ပျက်စီးတဲ့လေကဟာတစ်နှစ်ကိုပြန်မြ3သိန်းကနေ5သိန်းဝန်းကျင်ရှိနေပါတယ်။ရာသီဥတုဖောက်ပြန်လို့ရေလွှမ်းခံရတိုင်းလဲလေတွေပျက်စီးကြရတာပါပဲ။အဲ့ဒီလိုပျက်စီးမှုတွေအတွက်နိုင်ငံတကာလိုအာမခံစနစ်မျိုးတွေမရှိသေးပါဘူး။တခြားနိုင်ငံတွေလိုဆုံးရှုံးမှုကိုရန်နှုံးပြေကာမိအောင်ဆောင်ရွက်ပေးတာမျိုးတွေလှုပ်ဆောင်ပေးဖို့လိုအပ်မှာဖြစ်ပါတယ်။အစိုးရအနေနဲ့ရေလွှမ်းခံတောင်သူတွေအတွက်ပြန်လည်ထူထောင်ရေးလုပ်တဲ့နေရာမှာကျန်တဲ့သိန်းဝန်းကျင်ကုန်ကျမှုရှိနေတဲ့လက်တဲဧကကိုသဘာဝဘေးအန္တရာယ်ရန်ပုံငွေကနေထုတ်သုံးတာကကျန်9000ကျော်နဲ့ညီမျှတဲ့မျိုးစဘာတည်င်းပဲပန့်ဖို့နိုင်တာတွေ့ရပါတယ်။ဒါတောင်အောက်ခြေအဆင့်ကြီးကျက်သူတွေရဲ့မတမာမှုကြောင့်ပန့်ဖို့မှုကိုတောင်သူတိုင်းရကြတာမဟုတ်ပါဘူး။ရာသီဥတုဖောက်ပြန်လို့ဆုံးရှုံးမှုကိုမကမိတဲ့အတွက်တောင်သူတွေရဲ့ဘဝဟာပြန်ပြီးနလန်မထူနိုင်ရပါဘူးထွက်လာတဲ့သီးနှံကိုလည်းထုတ်လုပ်မှုဈေးရိတ်ထက်30ရာခိုင်နှုန်းလောက်ပိုတဲ့ဈေးနှုန်းနဲ့ဝယ်ပေးနိုင်ဖို့လည်းလိုအပ်ပါမယ်လေယာလုပ်ငန်းစက္ကရိယာတွေကိုတောင်သူတွေဝယ်နိုင်အောင်ဗန်တွေနဲ့ချိတ်ဆက်ရောင်းချပေးနေတာမျိုးတွေဆက်လုပ်လာပေမဲ့လုပ်ငန်းခွင်တွေအသုံးတည့်တဲ့ဆက်တွေကိုဈေးနှုန်းတက်တက်တာတာနဲ့အရေးကြနှစ်ရှည်စနစ်မျိုးဆောင်ရွက်ပေးဖို့လိုအပ်ပါတယ်contract layer စနစ်တွေအောင်မြင်ဖို့ဆောင်ရွက်ရမှာလဲမျိုးစဘာပေးချင်းငွေပေးရုံနဲ့မလုံလောက်ပါဘူး။သီးနှံကိုအနိုင်ဆုံးကြံကင်းစေတတ်မှတ်ဝယ်ယူတာမျိုးလုပ်ပေးဖို့လိုအပ်ပါမယ်။အခြားနိုင်ငံတွေက contract layer စနစ်တွေလောက်ကိုင်းသလိုကုန်ထုတ်လန်းလျှက်စင်ပြီးဆက်သွယ်ရေးစတဲ့အခြေခံအဆောက်အုံတွေကိုအရင်ဆုံးပြင်ဆင်ဖို့လိုအပ်ပါမယ်။ဒီအတွက်အစိုးရဘတ်ဂျက်ပြည်ပအဖွဲ့အစည်းတွေနဲ့တောင်သူတွေပူးပေါင်းဆောင်ရွက်လုပ်ကိုင်ကြမယ်ဆိုရင်တောင်သူတွေရဲ့ဘဝတိုးတက်မှုကအမြန်ဆုံးအကောင်အထည်ပေါ်လာမှာဖြစ်ပါတယ်။လက်ရှိတောင်သူတွေမှာခေတ်ဆက်ဆက်ရာသီဥတုဒဏ်၊ပိုးမွှားရောဂါကြားရောက်မှုဒဏ်၊သီးနှံဇင်းနှုန်းအမခံမရှိမှုဒဏ်စတဲ့ဒဏ်ရာဒဏ်ချက်တွေကြောင့်အကျွေးထက်ထက်တင်ရှိနေခဲ့ပါတယ်။ဒီတင်နေတဲ့အကျွေးတွေကလည်းအတိုးနှုန်းကြီးတွေနဲ့သီးနှံရာသီပေါ်ဆက်စနစ်နဲ့တစ်နှစ်ကိုအနည်းဆုံးနှစ်ထပ်အတိုးတွေဆက်နေရတာကြောင့်နလန်မထူနိုင်ကြပါဘူး။ဒါကြောင့်တောင်သူတွေဘဝဖွံ့ဖြိုးတိုးတက်ဖို့ဆိုရင်အတိုးကြီးကျွေးဟောင်းတွေကိုအတိုးနဲ့ကျွေးတဲ့အစားထိုးနိုင်ဖို့အတွက် နှစ်ရှည်အတိုးနဲ့ချင်းငွေတွေချေးပေးဖို့လိုအပ်ပါတယ်။စိုက်ပျိုးထုတ်လုပ်တဲ့သီးနှံကိုလည်းထိုက်တဲ့အမျက်ဆွန်းရစေနိုင်မဲ့အမကန်စင်းနှုံဖြစ်ပေါ်လာအောင်ဆောင်ရွက်ပေးနိုင်မှသာလယ်သမားတွေရဲ့ဘဝဖွံ့ဖြိုးတိုးတက်လာမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးတွေပါ။